တိန်းတဲ့ချီတဲ့မြန်မာနိုင်ငံသားတွေအလုပ်လုပ်ကြနေတဲ့မလေးရှားနိုင်ငံမှာစက်ရုံလုပ်သမားတွေအတွက်နေရာထိုင်ခင်းနဲ့အိမ်ယာအစီအမံအားနည်းချက်တွေကြောင့်ကိုဗစ်ရောဂါကူးစက်မှုတွေတိုးလာရတယ်ဆိုပြီးလုပ်ငန်းရှင်တွေကိုအလုပ်သမားရေးဌာနကအရေးယူဖို့စီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကမအေးပါပါ။မလေးရှားနိုင်ငံမှာစက်ရုံအလုပ်သမားတွေကြားကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေရတဲ့အကြောင်းရင်းတွေထဲမှာအလုပ်သမားတွေအတွက်နေရာထိုင်ခင်းစနစ်တကျမရှိတာကလည်းပါဝင်နေတယ်ဆိုတာကိုအာဏာပိုင်တွေကစုံစမ်းတွေ့ရှိပြီးတဲ့နောက်မှာတော့အရေးယူဖို့ပြင်ဆင်လာတာပါ။အလုပ်သမားတွေအတွက်နေရာထိုင်ခင်းတွေကိုတတ်မှတ်ထားတဲ့အတိုင်းစီစဉ်ဖို့ပြက်ကွက်ခဲ့တဲ့လုပ်ငန်းတွေကိုဥပဒေနဲ့အညီအရေးယူမယ်လို့လည်းအလုပ်သမားရေးဌာနညွှန်ကြားရေးမှူး SC Adhaman ကအင်္ဂါနေ့မှာပဲသတင်းတောက်တွေကိုပြောကြားခဲ့ပါတယ
်။ Berdasarkan hasil operasi yang dilakukan sebanyak 21 kertas kesihatan telah dibuka dan 63 pertuduhan.
ဆလရေးကုမ္ပဏီတွေလက်ထုတ်လို့ရေးဆဲုံနေအလုပ်သမားရေးရနေရာချထားရေးဥပဒေပုံမှန် 1993/446 ကိုချိုးဖောက်နေတာစစ်ဆေးတွေ့ရှိတာကြောင့် PRAC KIDAC KELANTAN NIGRI SEBILAN နဲ့ဂျိုဟိုမှာရှိတဲ့ဥပဒေချိုးဖောက်တဲ့ကုမ္ပဏီတွေနဲ့ဆက်ယုံတွေကိုအမှုပေါင်း60ကျော်နဲ့တရားစွဲဆိုသွားမယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။လုံသမားတွေကိုနေရာထိုင်ခင်းပေးထားတဲ့နေရာတွေဟာလေဝင်လေထွက်မကောင်းတက်တောက်တက်တာမရှိပဲလုံသမားတွေဟာစုပြုံနေရကြောင်းနဲ့နေမြေအာဏာပိုင်တွေထံကိုလည်းလုံသမားနေထိုင်ဖို့နေရာပုံစံလျှောက်ထားခဲ့သူတွေလည်းအ ਨੇ ချင်းပဲရှိတယ်လို့ပြောဆိုခဲ့ပါတယ်။ကမ္ဘာမှာလက်အိတ်ထုတ်လုပ်တဲ့လုပ်ငန်းတွေထဲမှာအကြီးဆုံးဖြစ်တဲ့တော့ကုမ္ပဏီကပြည်နယ်၅ခုမှာလုပ်ကိုင်နေတဲ့လုပ်ငန်းတွေကိုလည်းစစ်ဆေးခဲ့ကြောင်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့လထဲကွာလာလန်ပူမြို့အနီးကတော့ကုမ္ပဏီရဲ့စက်ရုံတစ်ခုမှာကိုဗစ်ကရောဂါကူးစက်မှုတွေကြုံခဲ့ရပြီးတဲ့နောက်စုံစမ်းစစ်ဆေးမှုတွေစတင်ခဲ့တာပါ။မလေးရှားလုပ်ငန်းရှင်တွေအနေနဲ့အလုပ်သမားပေါင်း9,400အတွက်နေရာထိုင်ခင်းအစီအစဉ်နဲ့ပတ်သက်လို့လျှောက်လာတင်တာကတော့600ကျော်သာရှိတယ်လို့လည်းမလေးရှားအာဏာပိုင်တွေကကိုးကားပြီးဒေသခံသတင်းတွေမှာဖော်ပြကြပါတယ်။မလေးရှားနိုင်ငံကစက်ရုံတချို့မှာအလုပ်လုပ်နေကြတဲ့မြန်မာလူသမားတွေဟာလည်းနေကြတဲ့အခြေအနေတွေမှာနေထိုင်နေကြရတာကြောင့်ယောဂါကူးစက်မှုအန္တရာယ်ရှိနေတယ်ဆိုပြီးမလေးရှားနိုင်ငံအခြေစိုက်လူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစံဝင်းကလည်းပြောပြပါတယ
်။အလုပ်သမားတွေကတော့နှစ်ဖက်ကလေးနဲ့နေရတဲ့အမှရယ
်။ဟုတ်ကဲ့။
တစ်ဖက်ကလေးနဲ့ပေါ့အမှရယ
်။ဟုတ်ကဲ့။
အဲ့ဒါမျိုးတွေထားတဲ့အမှရယ်။ဆိုတော့ဒီတစ်ခေါက်ဟိုလူ၄ယောက်တော့ပဲအဆင်ပြေမဲ့နေရာမှာအဲသူတို့၈ယောက်တော့ထိုင်နေတာဖြစ်တာမှာအဲ့ဒါဒါတွေကဒီအလုပ်သမားတွေကိုတခြားမှာဟုတ်ဆောင်ဖို့ဒီအဲ၆ယောက်ချင်းညီမဲ့နီကထားတော့ဒီယောဂရှိတဲ့လူတွေနဲ့ဆက်ဆက်တာဒါဆိုတော့ယောဂကူးစီနိုင်တယ်ပေါ့မှာအများဆုံးကူးစီနိုင်သူတို့ကတော့ဒီသမတ်ကြဲမတော့ဘဲလူတွေပြစ်တဲ့ပိထားတယ်ပေါ့ပြစ်ချက်ပိထားတဲ့အတွက်ကြောင့်ဒီယောဂကူးစက်တာငြင်းနေပေါ့မှာ
ဒီ
အခန်းတွေကလေဝင်လေတဲ့မရှိဆန်းရှင်းမှုမရှိဘူးပေါ့အဓိက
ကိုဗစ်ကရောဂါကြောင့်သေဆုံးသူ360ကျော်နဲ့ကူးစက်သူ68,000ကျော်ရှိနေတဲ့မလေးရှားနိုင်ငံမှာနိုင်ငံသားတွေရှိရာစက်ရုံအလုပ်ရုံတွေကနေကိုဗစ်ရောဂါပိုးကူးစက်မှုတွေတိုးလာနေတာကြောင့်နိုင်ငံတစ်ဖွားကခက်မှန်းကြီးနိုင်ငံသားအလုပ်သမားတန်းတန်း8,000လောက်ကိုရောဂါပိုးရှိမရှိဒီအပတ်ထဲမှာပဲစတင်စစ်ဆေးနေပါတယ်။မလေးရှားနိုင်ငံကခက်မှန်းကြီးမြန်မာနိုင်ငံသားအလုပ်သမား9,000ခွဲလောက်ရှိနေပြီးကိုက်ရောဂါကာလအလုပ်ကင်နဲ့စားဝတ်နေရေးအခက်အခဲတွေကြောင့်ကိုကိုကိုအဆုံးစီရင်သူတချို့ရှိခဲ့တယ်လို့နေရပြန်ဖို့စူးစမ်းသူတွေလည်းရှိပါတယ်ရှင်။ကျမမအေးမှာ VOA အတွက်သတင်းပေးပို့ထားပါတယ်။